မြန်မာနိုင်ငံမှာအသစ်ပြထားလိုက်တဲ့ဗဟိုဘဏ်ဥပဒေအတွက်ကြောင့်ဗဟိုဘဏ်ဟာဘဏ္ဍာရေးဝန်ကြီးဌာနလက်အောက်မှာမဟုတ်ဘဲတီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်လာတော့မှာဖြစ်ပါတယ်။ဒီလိုဖြစ်လာမယ့်အပေါ်မှာပုဂ္ဂလိကဘဏ်လုပ်ငန်းတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေကကြိုးစားနေကြပါတယ်။တစ်ချိန်တည်းမှာပဲပုံစံအသစ်ဖြစ်လာတော့မယ်ဘဟုဘဏ်ရဲ့ဥက္ကဋ္ဌနဲ့အုပ်ချုပ်ရေးအဖွဲ့အနေနဲ့ဘလောက်ထိစွမ်းဆောင်နိုင်မလဲဆိုတာကိုစောင့်ကြည့်ရမှာဖြစ်တယ်လို့မြန်မာရှေ့ဆောင်ဘဏ်ကဥက္ကဋ္ဌကပြောပါတယ်။ပုဂ္ဂလိကဘဏ်တွေရဲ့အခန်းကဏ္ဍဟာဒီဘဟုဘဏ်ဥက္ကဋ္ဌပြောင်းလဲမှာအများကြီးအကျိုးသက်ရောက်မှုရှိလာနိုင်တယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင့်မြတ်ထားတဲ့ VOA သတင်းထောက်ကိုအောင်ရဲမောင်ကပြောပြမှာဖြစ်ပါတယ်ရှင်
။စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေနဲ့အသွင်ကူးပြောင်းရေးလုပ်ငန်းတွေလှုပ်လာတဲ့မြန်မာနိုင်ငံမှာဘဟုဘဏ်ဟာတိကျလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်လာတော့မယ်။ဘဏ်လုပ်ငန်းဥပဒေတွေကိုပြဋ္ဌာန်းလိုက်ပြီလို့ဘိုးဘဏ်တာဝန်ရှိသူတယောက်ကပြောပါတယ်။ဒီလိုပြဋ္ဌာန်းနိုင်တဲ့အပေါ်မှာကြိုးဆိုပေမဲ့တိကျလွတ်လပ်တဲ့အဖွဲ့အစည်းအနေနဲ့ဘဏ္ဍာရေးဆိုင်ရာမူဝါဒတွေဘလို့ချမှတ်ဆောင်ရွက်သွားမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်တယ်လို့ပြည်တွင်းဘဏ်လုပ်ငန်းအသိုင်းအဝိုင်းကပြောပါတယ်။မြန်မာရှစ်ဆောင်ဘဏ်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးချစ်ခိုင်ကတော့တိကျယက်တီမှုနဲ့သွားမဲ့ဘိုးဘဏ်ရဲ့အခက်ခဏနဲ့ပတ်သက်ပြီးတော့အခုလို့ပြောပါတယ
်။မြန်မာတော့နိုင်ငံကအနေထားအနေနဲ့တော့ဘိုးဘဏ်တိကျအဖွဲ့အစည်းရှိတော့ရှိဖို့လိုတော့ဘူးနော်။အဲလိုရှိဖို့အတွက်ကိုနိုင်ငံကဆန်းလုံးနေတဲ့ဖြစ်လာတာကောင်းတဲ့လက္ခဏာလို့ပြောမှာ
ပါဘိုးဘန်ဟာတီးခြားလွတ်လပ်စွာယက်တည်နိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့2012ခုနှစ်အတွင်းမှာဘိုးဘန်ဥပဒေမူကြမ်းအသစ်တရရေးဆွဲပြီးတော့လွှတ်တော်မှာဆွေးနွေးမှုတွေပြုလုပ်ပြီးတနှစ်နီးပါးအကြာမှာအခုလိုဥပဒေပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်ဒီဥပဒေမှာထူးခြားတာကတော့ဘိုးဘန်ဟာတီးခြားယက်တည်တော့မှာဖြစ်တဲ့အတွက်ဗန္ဒာရေးဝန်ကြီးဌာနရဲ့လက်အောက်မှာရှိနေတော့မှာမဟုတ်ဘူးလို့နိုင်ငံသားငွေကြေးဌာနအကြီးအကဲဒေါက်တာအေဖော့ကပြောပါတယ
်ဒီပေါ်အခုဆိုလို့ရှိရင်အန်တီတို့ကကိုဗန္ဒာရေးဝန်ကြီးဌာနလက်အောက်မဟုတ်တော့ပဲလေအန်ဒီတို့ကတီးချရက်တည်မယ်အဲ့ဒီလောက်တော့အန်ဒီနားလဲတယ
်အရင်ခေတ်ဆက်ဆက်ကဗန္ဒာရေးနဲ့ခွန်ဝန်ကြီးဌာနအောက်မှာရှိခဲ့တဲ့ဒီဘိုးဘန်ဟာအခုခါမှာတော့တီးချရက်တည်မှာဖြစ်တဲ့အတွက်ငွေကြေးဆိုင်ရာမူဝါဒတွေကိုလွတ်လွတ်လပ်လပ်ရေးဆွဲသွားနိုင်မှုရှိတယ်လို့လည်းမြန်မာနိုင်ငံကစီးပွားရေးပညာရှင်ဒေါက်တာအောင်ကိုကပြောပါတယ
်ကြာလွတ်လပ်တယ်ဆိုတာကတကယ်တီးချတကယ်ဟိုတီးတီးချချပေါ့နော်တီးတီးတန်တန်နောက်ဆုံးရနိုင်ငံတော်သမားပဲဖြစ်ဖြစ်အဲ့ပါတော့တခြားဝန်ကြီးပေါ့နော်အရင်ဆိုဗန္ဒာခွန်ပေါ့ဘာနိုင်ဝင်ကြီးပေါ့နော်ဘာနိုင်ဝင်ကြီးအောက်မှာရှိခဲ့တာဟုတ်ဘဟုဘန်ဆိုတာလေနော်အဲ့တော့ဘဟုဘန်ဘာနိုင်ဝင်ကြီးအောက်ကနေပြောဘာနိုင်ဝင်ကြီးဌာနအောက်ကနေတော့ခွဲထွက်ပြီးတော့ဘဟုဘန်ဆိုတဲ့တိသန်ဒါဒီ independent body တခုဖြစ်သွားလဲဆိုရင်လေအဘာနာခွန်ဝင်ကြီးဌာနရဲ့ဩဇာလည်းမခါခါ influence ပေါ့နော်ဒါအားလည်းမရှိဘူးနောက်ကျနိုင်ငံတော်တမအဆင့်ထိပေါ့နော်အဲ့ဒါလည်းဘဟုဘန်နဲ့သူတရရဲ့ကြီးဆက်အောင်ရှိတယ်ဒီ mandatory policy ကို mandatory policy ရဲ့နောက်ပိုင်းကတော့ mandatory policy ဆိုလဲmandatory policy တခုနဲ့တော့လည်းမဟုတ်ဘူးဗျာစီးပွားရေးတည်ငြိမ်ဖို့ပေါ့စီးပွားဆောင်ရွက်တဲ့ဘုံပေါ့နော်ဒါ mandatory policy နဲ့အများကြီးတရားမှုပြီးနိုင်တယ်လေ
ဘိုးဘန်ဥပဒေမှာငွေကြေးမူဝါဒနဲ့ငွေကြေးတည်ငြိမ်ရေးဆိုင်ရာမူဝါဒတွေကိုပါဒီဥပဒေမှာပါရှိတဲ့လို့လည်းပထမပုဂ္ဂလိကဘဏ်ဥက္ကဋ္ဌဒေါက်တာစေမောင်ကပြည်သူ့လွတ်တော်ဘဏ်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီကတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်မှာပြောခဲ့ပါတယ်အဲ့ဒီတုန်းကသူကအချက်၃ချက်ကိုအဓိကထားပြီးထောက်ပြသွားတာကိုတွေ့ရပါတယ်ငွေကြေးမူဝါဒနဲ့ငွေရေးကြေးတည်ငြိမ်ရေးဆိုင်ရာမူဝါဒတွေချမှတ်တဲ့အခါမှာဈေးကွက်ကိုအခြေခံပြီးတော့အတုံးလုံးသတ်မှတ်ဖို့နှစ်ပြည်တွင်းသုံးငွေတွေအလွန်အကျွံမရိုက်ထုတ်ဖို့နဲ့သုံးလိုအပ်လာရင်ငွေစုလက်မှတ်တွေကိုပေါင်ယုံနေမကဘဲထုတ်ရောင်းတာတွေကိုခွင့်ပြုပေးနိုင်မှုတွေကိုလည်းဆွေးနွေးသွားခဲ့ပါတယ်2012ခုနှစ်နှစ်စမ်းပိုင်းကစပြီးတော့ကမ္ဘာ့ဘဏ်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့အစည်းရဲ့အကူအညီနဲ့ဘိုးဘဏ်ကရေးဆွဲထားတဲ့ဘိုးဘဏ်ဥပဒေကြမ်းဟာနိုဝင်ဘာလမှာထွက်ပေါ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ